ကျင်းပပြီးသွားတဲ့နေပြည်တော်ထိပ်သီးအစည်းအဝေးပထမနေ့မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင် NCA လက်မှတ်ထိုးထားတဲ့လက်နက်ကင်တိုင်းရင်းသားအဖွဲ့တွေကိုစား KNU ကရင်လက်နက်ကင်အဖွဲ့ဥက္ကဋ္ဌစောမှုတူစစ်ဖိုးတို့အဖွဲ့အမှားစကားပြောပါတယ်။အဲ့ဒီထဲမှာတက်ချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပြောတဲ့မိခွန်းဟာရှေလျားပြီးနောက်ပိုင်းအဲ့ဒီမိခွန်းနဲ့ပတ်သက်လို့လက်နက်ကင်တိုင်းရင်းသားခေါင်းဆောင်တွေစီကနေပြင်းထန်တဲ့တုံ့ပြန်မှုတွေထွက်ပေါ်လာစေခဲ့ပါတယ်။တက်ချုပ်ပါတွေပြောပြီးလက်နက်ကင်တိုင်းသားခေါင်းဆောင်တွေကဘလို့တုံ့ပြန်ကြသလဲဆိုတာကုရပတ်လေးလာကြည့်ကြရအောင်ပါ
ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောတဲ့အဖွဲ့မင်းကုန်းနဲ့မှာလက်တလောငင်းချင်းလုပ်ငန်းစဉ်မှာ deadlock ဖြစ်နေတဲ့တည်ထောင်စုသဘောတူစာချုပ်မှာခွဲမထွက်ခွင့်စာသားထည့်သွင်းရေးကိစ္စတခုတည်းသောတက်မတော်ကိစ္စတွေပါဝင်ပါတယ်မင်းကုန်းရဲ့ရှေ့ပိုင်းတနေရာမှာတက်ချုပ်ကဒီနေ့ငင်းချင်းညီလာခံမှာဆွေးနွေးရခက်နေတယ်လို့ပြောနေကြတဲ့ခွဲမထွက်ရဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးပြောလိုပါတယ်လက်နက်ကင်လမ်းစဉ်ကိုဆွန့်ပြေးနိုင်ငံရေးဆွေးနွေးပွဲတွေပြုလုပ်ရမှာအမြဲဥတီထားရမှာကဒုတာဝန်အရေးသုံးပါဖြစ်ပါတယ်။ဒါကြောင့်ပြည်ထောင်စုပြည်ကွဲရေးတိုင်းဒါစီလုံးညီညွတ်မှုပြည်ကွဲရေးကိုဥတီတဲ့ကိစ္စတွေကိုမူလဆွေးနွေးမှုမှာကတည်းကရှောင်ရှားဖို့လိုမှာဖြစ်ပါတယ်။ပြည်ထောင်စုရဲ့မြည်သည့်အစိတ်ပိုင်းကိုမဆိုပြည်ထောင်စုမှခွဲထွက်ခြင်းမပြုရလို့လည်းပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်ပုံမှန်30မှာအတိအလင်းပြဋ္ဌာန်းထားပြီးဖြစ်ပါတယ်။ဒါကြောင့်ခွဲမထွက်ရဆိုတဲ့စကရက်ဟာထာဝရငြိမ်းချမ်းရေးအတွက်အမှန်တကယ်လိုအပ်တဲ့စကရက်တစ်ခုအာမခံချက်တစ်ခုဖြစ်ကြောင်းပြောကြားလိုပါတယ်ဆိုပြီးထည့်ပြောပါတယ်တက်ချုပ်ရဲ့ပြောဆိုချက်ကတော့ခွဲမထွက်ရဆိုတဲ့စကရက်ဟာဖွဲ့စည်းပုံမှာပါတယ်ငြိမ်းချမ်းရေးဆွေးနွေးဖို့ဖိတ်ခေါ်စဉ်ကတည်းကလည်းခွဲထွက်ရေးစကားမပြောဖို့ကနဦးသဘောတူထားပြီးဖြစ်တာကြောင့်အဲ့ဒီခွဲမထွက်ရဆိုတဲ့စကားထည့်ကိုထည့်ရမယ်လို့ပြောလိုက်တာပါဒီစကရက်နဲ့ပတ်သက်ပြီး NCA လက်မှတ်ထိုးထားတဲ့ RCSS SSA ရှမ်းလက်နက်ကိုင်တပ်ဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ကတော့သူ့အနေနဲ့ခွဲထွက်မယ်ဆိုပြီးလာဆွေးနွေးတာမဟုတ်ကြောင်းဒီစကရက်ကိုဆွေးနွေးခြင်းနဲ့ဆိုရင်1949ဖွဲ့စည်းပုံအခြေခံဥပဒေထိပြန်သွားရမှာဖြစ်ပြီးပြဿနာပိုလျှောက်ထွေးတာပဲအဖက်တင်ပဲဖြစ်ကြောင်းတရားမျှတမှုရှိရင်ဘယ်သူမှခွဲထွက်ခြင်းမမဟုတ်တဲ့အကြောင်းဖိစီးမှုတွေနဲ့အုပ်ချုပ်မယ်တရားမျှတမှုလည်းမရှိဘူးဆိုရင်တော့မခွဲထွက်ခွင့်ကိစ္စကိုစာအုပ်ဆဲအုပ်ရေးပြီးလက်မှတ်ထိုးထားရင်တော့ကျွန်တော်တို့ခွဲထွက်ကြမှာပါဆိုပြီးမြန်မာ Times သတင်းဌာနကပြောခဲ့ပါတယ်
။တခုတည်းသောတပ်မတော်ထားရှိရင်းနဲ့ပတ်သက်ပြီးတိုင်းသားတွေကိုတက်ချုပ်ပြောတာကနိုင်ငံရေးအာဏာရယူလို့ရင်တရားဝင်နိုင်ငံရေးပါတီထူထောင်ပြီးရွေးကောက်ပွဲဝင်စီးပွားရေးလှုပ်ချင်ကုမ္ပဏီထောင်ကိုယ်နိုင်ငံကိုကာကွယ်မဲ့စစ်မှုထမ်းလှုပ်ချင်တယ်ဆိုရင်နိုင်ငံတော်ရဲ့တရားဝင်လက်နက်ကိုင်အဖွဲ့အစည်းဖြစ်တဲ့တပ်မတော်ထဲကိုဝင်ရောက်ရမှာဖြစ်ပါတယ်ဆိုပြီးဖြစ်ပါတယ်။ဒီကုန်ပိုင်းမှာတော့ဒါအပြင်တပ်မတော်အနေနဲ့ဒီမိုကရေစီစနစ်နဲ့ကန့်ညီတဲ့တပ်မတော်အဖြစ်ပြုပြင်ပြောင်းလဲသွားဖို့အမူအားဖြစ်သဘောတူပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးကနဦးဆောင်ရွက်ရမှာကတိုင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးဟာ NCA စာချုပ်ကိုလက်မှတ်ရေးထိုးပြီးလုံခြုံရေးဆိုင်ရာပေါင်းစည်းရေးကိစ္စရပ်များကိုဥစွာဆောင်ရွက်ရမှာဖြစ်ပါတယ်ဆိုပြီးပြောဆိုခဲ့ပါတယ်။
ဒီချက်နဲ့ပတ်သက်ပြီး NCA လက်မှတ်ထိုးအဖွဲ့တွေကအင်အားအကြီးဆုံးဖြစ်တဲ့ကရင်လက်နက်ကိုင်တပ်ဖွဲ့ KNLA ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးစောဂျော်နီနဲ့ဒုချုပ်ဗိုလ်ချုပ်ကြီးစောဘော်ဂျော်ဟဲတို့ကတော့ပြင်းပြင်းထန်ထန်တုံ့ပြန်ပါတယ်။ဗိုလ်ချုပ်ကြီးစောဂျော်နီကတပ်မတော်ဆိုတာဘယ်နိုင်ငံပဲဖြစ်ဖြစ်သမ္မတရဲ့အောက်မှာပဲရှိရမယ်။ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကတော့သမ္မတအောက်မှာမဟုတ်ဘူး။ဒေါန်ဆန်းစုကြည်အပေါ်နဲ့သမ္မတတို့ရဲ့အပေါ်မှာရှိတယ်။ဒီတော့ဒါဟာအာဏာရှင်စနစ်နဲ့တိတ်မကွာဘူးဒီမိုကရေစီအပြည့်အဝမဟုတ်တဲ့အစိုးရဖြစ်တယ်အာဏာရှင်စနစ်အောက်ကအစိုးရပါလီမန်မှာတက်မတော်ကိုယ်စားလှယ်25ရာခိုင်နှုန်းရှိတာလေလူတိုင်းသိတယ်2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့ဘောင်ထဲမှာပဲစကားပြောနေတဲ့အစိုးရဖြစ်တယ်တခုတည်းသောတက်မတော်ဆိုတာဖယ်ဒရယ်တက်မတော်ဖြစ်ရမယ်ဒါဟာနောက်အနှစ်20တိုင်အောင်မဖြစ်နိုင်သေးဘူးတခုတည်းသောတက်မတော်ကိစ္စကိုစစ်ပွဲတွေလုံးဝမရှိတော့ပဲငြိမ်းချမ်းရေးရတဲ့အချိန်မှသာစဉ်းစားသင့်တယ်ဖယ်ဒရယ်တက်မတော်ဖြစ်ရမယ်ဗမာတက်မတော်လည်းမဟုတ် KNU တက်မတော်လည်းမဟုတ်ကချင်မွန်တက်မတော်လည်းမဟုတ်ပဲဖယ်ဒရယ်တက်မတော်ဖြစ်ရမယ်ဒီအတွက်အချိန်မကျသေးဘူးဆိုတဲ့အထိပြောခဲ့တာပါအခုဖော်ပြခဲ့တာတွေဟာတက်ချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်သက်ဆိုင်သူတွေပြောခဲ့ဆိုခဲ့သမျှတွေတဲကအ ਨੇ အပါကောက်နှုတ်ထားတာပဲဖြစ်ပြီးတကယ့်လက်တွေ့ဒီထက်ပိုပါတယ်ပြဿနာကိုပြန်သုံးသပ်ကြည့်လိုက်ရင်အစိုးရနဲ့လက်နက်ကိုင်တိုင်းရင်းသားဆယ်ပွဲနိုင်ငံရေးအရာဆွေးနွေးညှိနှိုင်းကြတာဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA အပေါ်မှာပဲဖြစ်ပါတယ် NCA ရဲ့အခန်း1အခြေခံမူမှာဒီမိုကရေစီနှင့်ဖက်ဒရယ်စနစ်တို့ကိုအခြေခံသည့်ပြည်ထောင်စုကိုနိုင်ငံရေးဆွေးနွေးပွဲရလဒ်များနှင့်အညီတိစောက်သွားရန်ဆိုပြီးပါပါတယ် ဒီအထဲမှာခွဲမထွက်ရဆိုတဲ့စကရက်ကိစ္စတီးတန့်ဖော်ပြထားတာမရှိလို့အဲ့ဒီစကရက်ဒါမှမဟုတ်အခြားစကရက်ထက်သွင်းမယ်မထက်သွင်းဘူးဆိုတာနှစ်ဖက်ညှိနှိုင်းဖြေရှင်းရမယ့်ကိစ္စဖြစ်ပါလိမ့်မယ်
နောက်ပြဿနာတစ်ခုကတခုတည်းသောတမတော်ကိစ္စပါအခြေခံမူကားငယ်မှာတိုင်းသားလူမျိုးပေါင်းစုံပူးပေါင်းပါဝင်သောပြည်တော်စုတမတော်ဆိုင်ရာကိစ္စများကိုနိုင်ငံရေးတွဲဆုံဆွေးနွေးပွဲများတွင်ထည့်သွင်းဆွေးနွေးသားရန်ဆိုပြီးပါပါတယ်နိုင်ငံရေးလမ်းပြမြေပုံ9ချက်ကားငယ်မှာလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိစ္စရများလုပ်ငန်းစဉ်များကိုညှိနှိုင်းဆွေးနွေးခြင်းနှင့်နှစ်ဖက်သဘောတူညီသောကြိုတင်ဆောင်ရွက်ဖွဲ့ရများကိုလှုပ်ဆောင်ခြင်းဆိုပြီးပါပါတယ်လမ်းပြမြေပုံနောက်ဆုံးအဆင့်ဆက်လင်ကြမှပြည်တော်စုသဘောတူစာချုပ်ပါသဘောတူညီချက်တွေကိုအကောင့်ထဲပေါ်ခြင်းနဲ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းလုပ်ငန်းစဉ်များအကောင့်ထဲပေါ်ဆောင်ရွက်ခြင်းဆိုပြီးဖော်ပြထားတာကြောင့်တခုတည်းသောတမတော်ကိစ္စအဲ့ဒီတမတော်ကိုဘယ်လိုပုံဖော်ကြမလဲဆိုတာဆွေးတော့ဆွေးနွေးကြရမှာပဲဖြစ်ပါတယ်။နှစ်ဖက်ညှိနှိုင်းဆွေးနွေးသဘောတူရရှိချက်တွေကိုလွှတ်တော်မှအတည်ပြုဖွဲ့စည်းပုံအခြေခံဥပဒေမှပြင်ဆင်ပြီးနောက်ဆုံးဆင့်ကြမှတကယ်လက်တွေ့အကောင့်ထဲပေါ်ရမယ့်ကိစ္စဖြစ်ပြီး NCA ပါအဲ့ဒီမူတွေအတိုင်းအကောင့်ထဲပေါ်သင့်ကြောင်းပါ။Thank you.